Ukraine ပြည်ပခါအဆုံးသတ်ရေးကိုဥတီစီမဲ့၄နိုင်ငံအပြစ်ခတ်ရက်စဲရေးသဘောတူညီချက်မနေ့ကြာတာပြင်းနေကရရှိခဲ့တဲ့ကြားကပဲတိုင်းပြည်အရှေ့ပိုင်းမှာလွန်ခဲ့တဲ့တရက်အတွင်းတိုက်ပွဲတွေဖြစ်သွားခဲ့တဲ့အတွက်အစိုးရတပ်သား၈ဦးသေဆုံးပြီး၃၄ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ Ukraine စစ်ဖက်ရရှိတွေကပြောပါတယ်အပြစ်ခတ်ရက်စဲရေးသဘောတူညီချက်ကတော့အခုချိန်ထိစတင်အကျုံးဝင်ခြင်းမရှိသေးပါဘူး လွန်ခဲ့တဲ့ရက်ပိုင်းအတွင်းနေမြေဆုံးမှုရရှိနိုင်ဖို့နှစ်ဖက်အပြန်လူနေခဲ့ကြပြီးပို့ဆောင်ရေးအချက်အချာကြတဲ့ဒေဗစ်ဆီဗယ်မြို့အနီးဝန်းကျင်မှာတိုက်ပွဲတွေပိုပြင်းထန်လာတယ်လို့စစ်ဖက်အရှိတို့ကပြောပါတယ်။ယူကရိန်းပြည်ပခါအတွက်ဂျာတာဗရီနေကဘယ်လာရုစ်နိုင်ငံမြို့တော်မင်းစ်မှာဆက်ချောင်းနိုင်ကြဆွေးနွေးကြပြီးတဲ့နောက်ယူကရိန်းရုရှားဂျာမနီနဲ့ပြင်သစ်နိုင်ငံကခေါင်းဆော ားဖလှယ်ရေးစတဲ့အချက်တွေပါဝင်ပါတယ်ယူကရိန်းနိုင်ငံတွင်ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေရဲ့ပုံကန်တော်လှန်မှုအဆုံးသတ်ရေးအတွက်လေးနိုင်ငံခေါင်းဆောင်တွေကြိုးပမ်းဆောင်ရွက်ခဲ့ကြတဲ့အပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကလည်းချီးကျူးပြောဆိုလိုက်ပြီးသဘောတူညီချက်ကိုအားလုံးကအလေးထားလိုက်နာကြမယ်လို့မျှော်လင့်တဲ့အကြောင်းပြောပါရစေ။